စစ်ကောင်စီကိုလေရင်စီနဲ့လက်နက်တင်ပို့မှုတားမြစ်ဖို့ကုလလုံခြုံရေးကောင်စီကို45 rights အဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့ရဲသားတွေပေါ်မစင်မကျင်တိုက်ခိုက်နေတာတွေဟန်တားဖို့စစ်ကောင်စီပေါ်အခုလိုလေရင်လောင်စာစီနဲ့စစ်လက်နက်ထောက်ပံ့တာတွေရပ်ဆိုင်းရေးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပိတ်ဆို့အရေးယူဖို့ 45 rights လူခွင့်ရေးအဖွဲ့ကြီးကဒီနေ့တောင်းဆိုလိုက်တာပါ။ပြီးခဲ့တဲ့စက်တင်ဘာလပထမပတ်အတွင်းကကီအန်ဒီနဲ့ရှမ်းပြည်နယ်နယ်စပ်ဒုက္ခသည်စခန်းတစ်ခုဘုံကျဲတိုက်ခိုက်ခံရတဲ့အတွက်အသက်2နှစ်နဲ့16နှစ်ကြာကလင်းငယ်6ယောက်နဲ့စစ်ဘေးရှောင်9ယောက်တိဆုံးခဲ့တာကို45 rights အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုကြောင့်စစ်ဘေးရှောင်တဲ့49လုံးနဲ့စာသင်ကျောင်းတစ်ကျောင်းပျက်စီးခဲ့တယ်လို့လည်းမျက်မြင်သက်သေတွေနဲ့ထိခိုက်ခဲ့သူတွေကိုတွေ့ဆုံမေးမြန်းပြီးဖော်ပြထားတာပါ။တိုင်းရင်းသားဒေသတွေနဲ့တော်လန်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေရှိတဲ့နေရာတွေမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေပြီးအရသားတွေထိခိုက်သေးဆုံးတယ်ဆိုတဲ့သတင်းတွေနေ့စဉ်လှလှထွက်နေချိန်မှာ45 rights အဖွဲ့ကြီးရဲ့ကုလသမဂ္ဂလူကြိမ်ကောင်စီကိုတောင်းဆိုချက်ထွက်လာတာပါခင်ဗျ